ဒါရှင်များခင်ဗျာတရုတ်အစိုးရရဲ့ဖေဖော်ဝါရီလ14ရက်နေ့ Global Time သတင်းစာမှာယူနန်တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကပမောက္ခတူရဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တရုတ်ပြည်ရဲ့အခန့်ကဏ္ဍဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။နေပြည်တော်မှာကျင်းပခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UBDGC ရဲ့စီဝေးပွဲမှာဒုတိယကြိမ်22ရာစုပင်လယ်ညီလာခံကိုဖေဖော်ဝါရီလ28ရက်နေ့မှာကျင်းပဖို့တတ်မှတ်ခဲ့ပြီးတော့အဲ့ဒီညီလာခံမှာကိုယ်စားလှယ်800လောက်အထိပြင်ကြားဖို့ NCA အပြည့်ရလက်မှတ်မထိုးပါသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုလည်းပတ်ဝန်းလောက်အောင်တုံ့ပြန်ပေးကြဖို့သဘောတူညီခဲ့ကြပါတယ်။ NLD အစိုးရတည်တက်လာပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မြန်မာလာအောင်ထိထိရောက်ရောက်ဆောင်ရွက်နိုင်စွမ်းနှဲပါနေပါသေးတယ်တဲ့။တစ်ဖက်မှာလည်းရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်နိုင်ငံတကာကဝိုင်းဝန်းဝေဖန်နေကြတဲ့အပြင်ဒေါက်ဆာစုကြည်ရဲ့ဥပဒေရေးရာအကြံပေးရှေ့နေကြီးဦးကွန်ဒီလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဖြစ်ရကြောင့်လည်းအစိုးရတည်အနေနဲ့အမျိုးသားပြန်လည်တက်မြတ်ရေးကဏ္ဍကိုအချိန်အဟုန်မြင့်တင်ဖို့ဖြစ်လာခဲ့ရပါတယ်တဲ့။မြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်ချင်းကြားစီကြီးဟာ NLD ဆိုရတဲ့ရဲ့ဦးစားပေးကိစ္စတွေတွေကတခုဖြစ်ပေမဲ့အချိန်တို့အတွင်းမှာအအောင်မြင်မြင်ဆောင်ရွက်နိုင်ဖို့ကတော့အင်မတန်မှာပဲခက်ခဲလာပါတယ်။စစ်တပ်ရဲ့ကဏ္ဍတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကွဲကွဲပြားပြားတွေဖြစ်နေတာနိုင်ငံရေးပါတီတွေကြားမှာလည်းမယုံကြည်မှုတွေတိုးပေါ်နေတာတွေကြောင့်အမျိုးသားချင်းကြားစီကြီးလုပ်ငန်းစဉ်ဟာအောင်မြင်မှုခက်နေသေးတာဖြစ်ပါတယ်။အခုလည်းပဲဒုတိယအကြိမ်မင်းလုံးညီလာခံကိုအပြည့်ရလက်မှတ်မထိုးသေးတဲ့အဖွဲ့တွေတက်မတက်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။တရင်သားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ကတော့ညီညာကြီးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်။တကယ်တော့မြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်တည်မြဲရေးနဲ့ပြည်တွင်းညီညာကြီးဟာမြန်မာနိုင်ငံအတွက်သာမကအိန္ဒိယတရုတ်ပြည်အတွက်လည်းအဓိကကျနေပါတယ်လို့ Global Times မှာဆိုပါတယ်။အထူးသဖြင့်တရုတ်မြန်မာနယ်စပ်တစ်လျှောက်မှာတည်ငြိမ်ရေးနဲ့လူညုံကြီးတွေခိုင်ခိုင်မာမာရှိနေဖို့အဓိကကျနေပါတယ်တဲ့။တရုတ်ပြည်အနေနဲ့မြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်တည်မြဲရေးလုပ်ငန်းစဉ်မှာရောင်းဝယ်စည်းစက်ညှိနှိုင်းပေးတဲ့ကဏ္ဍကနေပြီးတော့ပါဝင်ခဲ့ပါတယ်။မြန်မာပြည်မြောက်ပိုင်းကတရင်သားလက်နက်ကိုင်အဖွဲ့တွေကိုညီညာရေးလုံခြုံရေးမှာပူးပေါင်းပါဝင်ဖို့ဆွဲဆောင်စည်းရုံးပေးခဲ့ပါတယ်။ပြီးခဲ့တဲ့2016ခုနှစ်ကလည်းတရုတ်ပြည်ရဲ့အာရှရေးရာအထူးတန်တမန်ဆောင်ကောင်ရှန်းကမြန်မာနိုင်ငံကိုမကြာခဏလာရောက်ခဲ့ပြီးတော့ NLD အစိုးရစစ်တပ်တရင်သားလက်နက်ကိုင်အဖွဲ့တွေနဲ့နီနီကပ်ကပြောဆိုဆက်ဆံဆွေးနွေးခဲ့ပါတယ်။ဒါအပြင်တရုတ်မြန်မာနိုင်ငံနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာလည်းအဆင့်မြင့်ဆွေးနွေးပွဲတွေဆောင်ရွက်ပေးခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လာမယ့်အမျိုးသားပြည်နယ်တင်မြေရေးလုံခြုံရေးမှာလည်းတရုတ်ပြည်အနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးအကူအညီတွေပံ့ပိုးပေးသင့်ပါတယ်။အလားတူမြန်မာညီညွတ်ရေးလုံခြုံရေးမှာတရုတ်ပြည်အနေနဲ့ရောင်းဝယ်စည်းစက်ညှိနှိုင်းပေးတဲ့အခန့်ကဏ္ဍကနေပြီးတော့ဆက်လက်ပါဝင်သွားသင့်ပါတယ်။တရုတ်ပြည်ဟာအင်အားကြီးနိုင်ငံတကာနိုင်ငံဖြစ်လာတာနဲ့အညီတာဝန်ခံမှုတာဝန်ယူမှုတွေပုံမှန်ဆောင်ရွက်သင့်ပြီးတော့လူသားချင်းစာနာမှုအကူအညီတွေကိုလည်းဆက်တဲ့တဘူတိုးတက်ဆောင်ရွက်ပံ့ပိုးပေးသွားရမှာဖြစ်ပါတယ်လို့ Global Times သတင်းစာဆောင်းပါးကဖော်ပြထားပါတယ်။တော်ရရှင်များခင်ဗျာ။ဇန်နဝါရီလ4ရက်နေ့ထုတ် Southeast Asia Globe သတင်းစာမှာတော့အစိုးရတဲ့လက်ထက်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်တဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဒေါက်ဆာစုကြည်ဦးဆောင်တဲ့ NLD အစိုးရတဲ့တက်လာတဲ့အခါမှာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးမြန်မြန်ဆန်ဆန်တိုးတက်ဖွံ့ဖြိုးလာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေမြင်မှာခဲ့ကြပါတယ်တဲ့။တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့အရေးယူထားတာတွေကိုပြန်လည်ကြိုသိမ်းလိုက်တဲ့အတွက်လည်းမြန်မာနိုင်ငံရဲ့ရှေ့ကြီးအတွက်မျှော်လင့်စရာတွေပို့ပြီးတော့ကြီးမားခဲ့ပါတယ်။ဒါပေမဲ့အစိုးရတဲ့အနေနဲ့နိုင်ငံရဲ့စီးပွားရေးကိုအတက်စစ်ချလောက်ဖွယ်ရှိတဲ့အခြေအနေကိုရောက်အောင်တော့အခုထိတက်သိမပြနိုင်သေးပါဘူးတဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူထားတာတွေအများစုကိုအမေရိကန်ကရုပ်သိမ်းလိုက်ပြီးဆိုပေမဲ့မြန်မာနိုင်ငံတွင်းကိုအမေရိကန်လုပ်ငန်းကုမ္ပဏီကြီးတွေမျှော်လင့်ထားခဲ့သလောက်ဝင်ရောက်မလာသေးအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေအကောင်မောင်းတန်နဲ့ဝင်ရောက်မလာသေးပါဘူးအထူးကကြတဲ့အကြောင်းကတော့မြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအတွက်လိုအပ်တဲ့ဥပဒေတွေအားနဲ့နေသေးတဲ့အပြင်စီးပွားရေးလုပ်ကိုင်မှုအတွက်လည်းကုန်ကျစရိတ်တွေကအင်မတန်မှမြန်မာလွန်းနေပါတယ်တဲ့ဒါအပြင်စီးပွားရေးကိုချော့ချော့မွေ့မွေ့ဆောင်ရွက်နိုင်ဖို့အတွက်အဓိကလိုအပ်တဲ့လန်ဒရာစိတ်ခံလေစိတ်အီလက်ထရောနစ်ဆက်သွယ်ရေးစတဲ့စီးပွားရေးအတွက်အခြေခံကြတဲ့အခြေအနေတွေကလည်းနှေးပါနှိမ့်ချနေပါသေးတယ်တဲ့အဲဒါကြောင့်လဲကမ္ဘာ့ဘဏ်ကနှစ်ဆင့်ထုတ်ပြန်တဲ့စီးပွားရေးဆောင်ရွက်မှုညွှန်ကြိမ်းမှာပြီးခဲ့တဲ့2016ခုနှစ်ကမြန်မာနိုင်ငံဟာအဆင့်190မှာရှိနေခဲ့ပါတယ်ဒါဟာ2015ခုနှစ်ကတည်းကတဆင့်တိုးလာတာဖြစ်ပေမဲ့မြန်မာဟာဆူဒန်အီရတ်နဲ့ဇင်မာဘွေနိုင်ငံတို့ရဲ့နောက်မှာပဲရှိနေပါသေးတယ်ဒါပေမဲ့ NLD အစိုးရတဲ့အနေနဲ့နိုင်ငံရဲ့စီးပွားရေးကိုတိုးတက်ဖွံ့ဖြိုးလာအောင်ညီမျိုးစုံနဲ့တော့တက်နိုင်သမျှကြိုးပမ်းနေတာဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလမှာ NLD အစိုးရကနိုင်ငံတကာနဲ့ပြည်တွင်းကုမ္ပဏီတွေကြားဟန်ချက်ညီပြီးတော့မျှတတဲ့အခြေအနေတစ်ခုကိုဖြစ်ပေါ်စေမဲ့ယင်းနှိမ့်မြှုပ်နှံမှုတွေအတွက်ရိုးရိုးရှင်းရှင်းနဲ့အကျိုးသက်ရောက်မဲ့ယင်းနှိမ့်မြှုပ်နှံမှုဥပဒေအသစ်ကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့တင်ပေါ်များစွာအုံမဲဟောင်းနှွမ်းနေတဲ့စီးပွားရေးကုမ္ပဏီအဲ့ဥပဒေကိုအစားထိုးဖို့ဥပဒေအသစ်ကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံအနေနဲ့မကြသေးခင်ကပဲနယူးယောက်စာချုပ်ကိုသဘောတူလိုက်တာဗဟိုဘဏ်ရဲ့ဘဏ္ဍာရေးဆိုင်ရာအစီအမံသစ်တွေဆောင်ရွက်ခဲ့တာတွေကလည်းသတင်းကောင်းတွေဖြစ်ပါတယ်တဲ့လက်ရှိမှာတော့ NLD အစိုးရဟာန ိုင်ငံစီးပွားရေးတဲ့နိုင်ငံရေးကိုစီမံခန့်ခွဲနိုင်မှုအတွက်ပို့ပြီးတော့ဦးစားပေးနေရတယ်လို့ဆောင်းပါးကဖော်ပြပါတယ်။ NLD အစိုးရတက်လာပြီးမကြာခင်လပိုင်းတွေအတွင်းမှာပဲမြန်မာနိုင်ငံအနေနဲ့ကြီးမားတဲ့စီးပွားရေးအခက်အခဲတွေပြဿနာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။နိုင်ငံစီးပွားရေးဘတ်ဂျက်ကျဆင်းခဲ့ရလို့မြန်မာကျပ်ငွေတန်ဖိုးလျော့ကျသွားခဲ့ပြီးငွေကြေးဖောင်းပွားမှုကလည်းကြီးမားသွားခဲ့ရပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့2016ခုနှစ်ဒီဇင်ဘာလအစောပိုင်းကစင်ကာပူနိုင်ငံကိုတွားရောက်ပြီးတော့လက်ပတ်ခဲ့တာကလည်းနိုင်ငံစီးပွားရေးအတွက်ပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အော်တိုဘာလကနေပြည်တော်မှာကျင်းပခဲ့တဲ့စီးပွားရေးဆိုင်ရာစီဝေးပွဲတစ်ခုမှာလည်းပြီးခဲ့တဲ့6လအတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှိကွေးခဲ့တဲ့ဆိုတာကိုလက်ခံပါကြောင်းနိုင်ငံတကာချင်းချင်းမျှော်လင့်သူတွေကိုဖိတ်ခေါ်နေပြီးမြန်မာနိုင်ငံမှာစစ်ချလက်ချလာရောက်ပြီးတော့လှုပ်လှုပ်ကြဖို့လည်းကတိပေးပါကြောင်းလည်းပြောကြားခဲ့ပါတယ်။ NLD ဆိုရရဲ့ဝန်ကြီးတွေရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအားနည်းချက်တွေကိုဝေဖန်ပြောဆိုနေကြပေမဲ့သူရဲ့ဝန်ကြီးဌာနတွေအောင်မြင်ဆုံးထုတ်ရကတော့အကျင့်မပြည့်လက်မစားတာပဲဖြစ်ပါတယ်လို့ဖော်ပြထားပါကြောင်းအစီရင်ခံတင်ပြပါခင်ဗျာ။